ဒေါ်လာသန်းပေါင်း9000လောက်တန်ဖိုးရှိတဲ့ကမ္ဘာသမတ်ရိုးချလက်နက်ကုန်သွယ်မှုကိုထိန်းချုပ်နိုင်ဖို့ပထမဆုံးနိုင်ငံတကာသဘောတူညီချက်ကိုနိုင်ငံပေါင်း60ကျော်ကကိုစလီရီဟာနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှတန်းစီလက်မှတ်ရေးထိုးခဲ့ကြပါတယ်။အထွေထွေညီလာခံကနေဧပြီလမှာအတည်ပြုခဲ့တဲ့လက်နက်ကုန်သွယ်မှုဆိုင်ရာသဘောတူစာချုပ်ကိုအာဂျင်တီးနားနိုင်ငံကပထမဆုံးလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အီရန်၊ဆီးရီးယားနဲ့မြောက်ကိုရီးယား၃နိုင်ငံကတော့ဒီစာချုပ်ကိုကန့်ကွက်မဲ့ပေးခဲ့ကြတဲ့နိုင်ငံတွေဖြစ်ပါတယ်။တနင်္လာနေ့ကဒီသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုမပါဝင်ခဲ့ပါဘူး။ဒီသဘောတူစာချုပ်ကိုကုလသမဂ္ဂကတရားဝင်ဘာသာပြန်ဆိုမှုတွေလုပ်ပြီးတာနဲ့ကမ္ဘာပေါ်မှာလက်နက်အများဆုံးတင်ပို့နေတဲ့အမေရိကန်နိုင်ငံကလည်းဒီစာချုပ်ကိုလက်မှတ်ရေးထိုးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီထုတ်ပြန်တဲ့အကြေညာချက်ထဲမှာဖော်ပြထားပါတယ်။ပြပခါတွေဖြစ်အောင်မိမွေပေးတဲ့နောက်အချမ်းဖက်အစွန်ရောက်သမားတွေကိုပို့ပြီးတော့အားဖြစ်ရာရောက်ပြီးတော့လူခွင့်ရချိုးဖောက်မှုတွေကိုဖြစ်စေတဲ့တမယူးကြလက်နက်တွေတရားမဝင်ကုန်သွယ်နေတာတွေကိုဟန့်ထားဖို့ကြိုးစားတဲ့နေရာမှာဒီသဘောတူစာချုပ်ဟာအရေးကြီးတဲ့အစိတ်ပိုင်းကနေပါဝင်နေတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။လက်နက်ခိုင်ဆောင်မှုကိုလိုလားတဲ့အမေရိကန်အမျိုးသား Rifle အသင်းကတော့လက်နက်ကုန်သွယ်မှုဆိုင်ရာနိုင်ငံတကာသဘောတူစာချုပ်ကိုစန့်ကျင်ထားသလိုဒီကိစ္စအမေရိကန်အစိုးရအတွင်းဆွေးနွေးမှုတွေရှိလာတဲ့အခါကျရင်လည်းအမေရိကန်အထက်လွှတ်တော်မှအတိမပြုနိုင်အောင်သူတို့ဘက်ကတိုက်ပွဲဝင်စူးစမ်းသွားမယ်လို့ကတိပြုပြောဆိုထားပါတယ်ရှင်။